This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 60 meter, 17.79 megahertz at 8:30 a.m. and 25 meter, 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွတ်ဌာန Radio NUG ကိုမန္တလေး၈နိုင်ခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ25မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြည်စင်ကြပါစို့။အခုချိန်တော့စပြီ။ Radio NUG Season 2ဓာတ်ရိုက်အတံလွတ်ပြီ။
ဗီဒီယို NUG ကိုနားဆင်နေကြတဲ့မိဘပြည်သူများနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးစစ်အာဏာရှင်ဘေးတို့မှကင်းဝေးပြီးကိုယ်စိတ်နှပါအေးချမ်းလုံခြုံကြပါစေလို့ဗီဒီယို NUG ဖွဲ့သားများမှဆုတောင်းမြတ်တာပို့သလိုက်ပါတယ်ခင်ဗျာ။မင်္ဂလာညချမ်းပါခင်ဗျာ။ဒီကနေ့2025ခုနှစ်ဇွန်လ12ရက်နေ့ဗီဒီယို NUG ရဲ့ညပိုင်းစီစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်။ပရမဥစွာရေဒီယို NUG စီရေးသတင်းကောက်နှုတ်ချက်ကိုဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ။ရေဒီယို NUG သောတာရှင်မိဘပြည်သူများမင်္ဂလာပါခင်ဗျာ။ခုချိန်ကစပြီး2025ခုနှစ်ဇွန်လ12ရက်နေ့ညပိုင်းမှာတင်ပြပေးမယ့်ရေဒီယို NUG စီရေးသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ။ကျွန်တော်ကတော့မင်းယူပါ။ပရမဆုံးစီရေးသတင်းအနေဖြင့်ဖားကတ်မှာစစ်တပ်ကအရသာ3ဦးကိုဖမ်းဆီးတပ်ဖြတ်တဲ့သတင်းကိုတင်ပြပေးပါမယ်။ကချင်ပြည်နယ်ဖားကန့်မြို့နယ်အတွင်းစစ်ကြောင်းထိုးနေတဲ့စစ်ကောင်စီတပ်ကအရသာ3ဦးကိုဖမ်းဆီးတပ်ဖြတ်ပြီးလမ်းဘေးမှာအလောင်းစွန့်ပစ်သွားတယ်လို့ဒေသနေပြည်သူတွေကပြောပါတယ်။မော်စီစာရွာမှာတပ်ဆွဲထားတဲ့စစ်ကောင်စီတပ်ဖွဲ့ဟာအမျိုးသား3ဦးကိုမနေ့ဇွန်လ17ရက်ညပိုင်းကပစ်တပ်ခဲ့ပြီးမော်စီစာလမ်းစုံမှာစွန့်ပစ်ထားတာကိုဒီနေ့ဇွန်လ12ရက်မနက်ပိုင်းမှာတွေ့ရှိခဲ့တာလို့ဆိုပါတယ်။မော်စီစာမှာကင်းပတ်နေတဲ့စစ်တပ်စစ်ကြောင်းကအရသာပြည်သူတွေကိုပစ်တပ်သွားတာဖြစ်နိုင်တယ်လို့ဒေသတွင်းသတင်းရင်းမြစ်တွေကခန့်မှန်းထားပါတယ်။ဖားကန့်မြို့နယ်အတွင်းအင်အားအလုံးရင်းနဲ့စစ်ကြောင်းထိုးနေတဲ့အကြမ်းဖက်စစ်ကောင်စီတပ်ဟာပြီးခဲ့တဲ့ရက်တွေတုန်းကလည်းကြောက်စိမ့်တူဖို့ရေးလုပ်ွက်တွေမှာရှိတဲ့ကုမ္ပဏီပိုင်ကားတွေနဲ့အဆောက်အုံတွေကိုမီးရှို့ဖျက်ဆီးခဲ့ပါသေးတယ်။မီလာကုံပိုင်ကလေးကစစ်ကြောင်းထိုးနေတဲ့စစ်တပ်စစ်ကြောင်းရဲ့လက်နက်ကြီးနဲ့ပစ်ခတ်မှု၊ drone နဲ့ဘုံကျဲတိုက်ခိုက်မှုအပါအဝင်တနက်နဲ့ပစ်ခတ်မှုကြောင့်မီလာ28ရက်ကနေဒီနေ့ဇွန်လ12ရက်ထိဆိုရင်အရသာပြည်သူ20ဦးထပ်မံနဲ့တေဆုံးခဲ့တယ်လို့စစ်ရေးမှတ်တမ်းတွေအရသိရပါဗျ။လက်ရှိအချိန်ဟာဒေသတွင်းစစ်ရေးအခြေအနေတင်းမာနေတဲ့အချိန်ဖြစ်တာကြောင့်အရသာပြည်သူတွေအနေနဲ့ည9နာရီကနေမနက်4နာရီအတွင်းအပြင်မထွက်ကြဖို့နဲ့စစ်ကောင်စီစစ်ကြောင်းတွေရဲ့အန္တရာယ်ကိုသတိပြုကြဖို့ KIA KPDF ပူးပေါင်းတပ်တွေကသတိပေးထားပါတယ်။ဒါအပြင်စစ်ကောင်စီဘက်ကအင်အားဖြည့်တင်းနေတာတွေကြောင့်မိုးကောင်းကာမိုင်းဖားကန်လန်းကိုလည်းအသုံးမပြုကြဖို့ KIA KPDF ပူးပေါင်းတပ်တွေကနှိုးဆော်ထားပါတယ်ခင်ဗျာ။ဒုတိယသတင်းအနေဖြင့်နမ်တူမြို့နယ်မန်လီပါမှာစစ်ကောင်စီတပ်ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ဖုန်ကြီးကျောင်းစာတင်ကျောင်းနဲ့အိမ်တွေပျက်စီးတဲ့သတင်းကိုတင်ပြပေးပါမယ်။တောင်ပြည်တပ်မဟာရှစ်နယ်မြေနမ်တူမြို့နယ်တဲကမန်လီရွာကိုစစ်ကောင်စီတပ်ကလေကြောင်းကနေဘုံကျဲတိုက်ခိုက်တာကြောင့်ဖုန်ကြီးကျောင်းစာတင်ကျောင်းနဲ့အိမ်တွေပျက်စီးခဲ့တယ်လို့ဒေသတွင်းသတင်းရင်းမြစ်တွေကပြောပါတယ်။စစ်ကောင်စီဟာအရသာပြည်သူတွေကိုဥတီပြီးဒီနေ့ဇွန်လ12ရက်မနေ့အစောပိုင်းမှာ Jet Fighter နဲ့ပေါင်900ဘုံနှလုံးကျဲချတိုက်ခိုက်ခဲ့တာလို့ PSLF DNL သတင်းနဲ့ပြန်ကြားရေးဌာနကလည်းအသိပေးထုတ်ပြန်ပါတယ်။ဒီနေ့မနေ့အစောပိုင်းတနအီကျော်အချိန်မှာနှစ်ကြိမ်တိုင်ဘုံကျဲတိုက်ခိုက်တာကြောင့်ဖုန်ကြီးကျောင်းစာတင်ကျောင်းနဲ့ပြည်သူပိုင်အိမ်တချို့ထိခိုက်ပျက်စီးခဲ့ရတယ်လို့ဆိုပါတယ်။စစ်ကောင်စီတပ်ဟာတိုက်ပွဲဖြစ်တာမရှိဘဲပြည်သူလူထုကိုရည်ရွယ်ချက်ရှိရှိဘုံကျဲတိုက်ခိုက်တာလို့လည်း TNL ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ပြီးခဲ့တဲ့2023ခုနှစ်ဒီဇင်ဘာလတုန်းကလည်းမန်လီကျေးရွာမှာတိုက်ပွဲဖြစ်တာမရှိဘဲစစ်ကောင်စီတပ်ကဘုံကျဲခဲ့တာကြောင့်ကျောင်းဆရာမတဦးတေဆုံးခဲ့တယ်လို့ PSLF DNL သတင်းနဲ့ပြန်ကြားရေးဌာနမှတ်တမ်းတွေအရသိရပါတယ်။အခုလိုစစ်ကောင်စီဘက်ကအရသာပြည်သူတွေကိုဥတီတိုက်ခိုက်နေတာတွေကြောင့်မိဘပြည်သူများအနေနဲ့စစ်ကောင်စီတပ်ရဲ့တိုက်ခိုက်မှုတွေကိုရှောင်ရှားနိုင်ရေးစစ်ရေးသတိအမြဲရှိဖို့လိုအပ်ပြီးလေကြောင်းရန်ကနေကာကွယ်နိုင်ဖို့လေကြောင်းရန်ကာကွယ်ရေးဆိုင်ရာနီးလန်းတွေလိုက်နာဆောင်ရွက်ကြဖို့တအောင်တက် DNL ကတိုက်တွန်းထားပါတယ်ခင်ဗျာ။ဆက်လက်ပြီးKNU တပ်မဟာခွန်ဌာနချုပ်ရုံးနယ်မြေကိုစစ်ကောင်စီကအသေးခံ drone တွေနဲ့တိုက်ခိုက်တဲ့သတင်းကိုတင်ပြပေးပါမယ်။ ကရင်ပြည်နယ်ကကရင်ယူတက်မဟာခွန်နယ်မြေမှာရှိတဲ့ဌာနချုပ်နယ်မြေကိုစစ်ကောင်စီကအသေးခံ drone တွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့ဒေသသတင်းရင်းမြစ်တွေကပြောပါတယ်။ဇွန်လ17ရက်ညတကောင်းရံအချိန်မှာစစ်ကောင်စီတပ်ကအသေးခံ drone တွေနဲ့ KNU တပ်မဟာခွန်နယ်မြေဌာနချုပ်ရုံးအနီးကိုပစ်ခတ်တိုက်ခိုက်ခဲ့တာဖြစ်ပြီးလူထိခိုက်မှုမရှိဘူးလို့ဆိုပါတယ်။ဒီနေ့မနေ့အစောပိုင်းအချိန်ဖြစ်တဲ့မနေ့တနာရီ10မိနစ်မှာကာမီကာဇီ drone ဘုံတစ်လုံးမနက်2နာရီကနေ4နာရီအတွင်းမှာနောက်ထပ်4လုံးတမဟာခွန်ဌာနချုပ်နယ်မြေကလိုရောလေးဝင်းကျင်မှာပောက်ကွဲခဲ့တယ်လို့သိရပါဗျ။ကရင်အမျိုးသားအစည်းအရုံး KNU တမဟာခွန်ဌာနချုပ်ရှိတဲ့နယ်မြေမှာဒီနေ့ဇွန်လ12ရက်မနက်2နာရီနောက်ပိုင်းအသေးခံကာမီကာဇီ drone အမျိုးအစား5လုံးနဲ့ထပ်မံတိုက်ခိုက်ခံရတယ်လို့ KNU ရဲ့ပြောရေးဆိုခွင့်ရှိသူဘရိုဆော့ကလဲဆေးကအတည်ပြုပါဗျ။KNU ရဲ့ပြောရေးဆိုခွင့်ရှိသူဘရိုဆော့ကလဲဆေးကစုစုပေါင်း5လုံးမှာ4လုံးပောက်ကွဲပြီးတလုံးကတော့ပောက်ကွဲမှုမရှိဘူးလို့ဆိုပါတယ်။အခြားသောသတင်းရင်းမြစ်တွေကတော့ KNU ဘ ਹੁ ဌာနချုပ်ကိုအသေးခံ drone 9ဆင်းနဲ့တိုက်ခိုက်တာဖြစ်ပြီး5လုံးပောက်ကွဲခဲ့ရမှာစံကိုတောင်အနီးနဲ့ KNU ဘ ਹੁ ဌာနချုပ်ခမ်းမဆောင်အနီးကျရောက်ပောက်ကွဲကလူထိခိုက်မှုမရှိဘူးလို့ဆိုပါတယ်။ KNU ဘ ਹੁ ဌာနချုပ်ကိုစစ်ကောင်စီတပ်ကအသေးခံ drone တွေနဲ့ဘုံကျဲတိုက်ခိုက်တာဟာအခုတစ်ချိန်နဲ့ဆိုရင်3ချိန်မြောက်ဖြစ်ပြီးအခုနှစ်ဇန်နဝါရီလမှာတစ်ချိန်2024ခုနှစ်အောက်တိုဘာလမှာတစ်ချိန်တိုက်ခိုက်ခံရဘူးတယ်လို့သိရပါတယ်။ KNL နဲ့ပူးပေါင်းတပ်တွေဟာတပ်မဟာခွန်နယ်မြေထိုင်းမြန်မာနယ်စပ်ဒေါနာတောင်တကျောမှာရှိတဲ့စစ်ကောင်စီစခန်းတွေကိုအခုနှစ်မတ်လကနေမေလအတွင်းတိုက်ခိုက်သိမ်းပိုက်ထားနိုင်ပြီးချိန်မှာစစ်ကောင်စီဘက်က KNU ဘ ਹੁ ဌာနချုပ်ကိုအသေးခံ drone တွေနဲ့ထပ်မံတိုက်ခိုက်လာတာပဲဖြစ်ပါရယ်ခင်ဗျာ။ဆက်လက်ပြီးစီးရေးပြမမဟုတ်တဲ့နေရာတွေကိုရည်ရွယ်ချက်ရှိရှိဘုံကျဲတိုက်ခိုက်နေတဲ့စစ်ကောင်စီတပ်ရဲ့လုပ်ရက်ကို KNU ပြင်းပြင်းထန်ထန်ရှုတ်ချတဲ့သတင်းကိုတင်ပြပေးပါမယ်။စီးရေးပြမမဟုတ်တဲ့နေရာတွေကိုရည်ရွယ်ချက်ရှိရှိဘုံကျဲတိုက်ခိုက်နေတဲ့စစ်ကောင်စီတပ်ရဲ့လုပ်ရက်ကိုကရင်မျိုးသားအစည်းအရုံး KNU ကပြင်းပြင်းထန်ထန်ရှုတ်ချလိုက်ပါတယ်။အကြမ်းဖက်စစ်ကောင်စီတပ်ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ဇွန်လ9ရက်နေ့ကအပြစ်မဲ့ကျောင်းသားကလေးသူငယ်3ဦးအပါအဝင်5ဦးသေဆုံးခဲ့ပြီး22ဦးထိခိုက်ဒဏ်ရာရခဲ့မှုနဲ့ပတ်သက်လို့KNU ကပြင်းပြင်းထန်ထန်ရှုတ်ချလိုက်တာဖြစ်ပါတယ်။ကော်တူးလင်အုပ်ချုပ်နယ်မြေအတွင်းမှာရှိတဲ့ကလေးတွေအားလုံးပညာသင်ကြား권ကို KNU ကအတိမတ်ပြုပြီးလက်ရှိဖြစ်ပေါ်နေတဲ့ပြည်ပခတွေကြောင့်ကျောင်းသားကျောင်းသူတွေနဲ့ဆရာဆရာမတွေအပါအဝင်စာသင်ကျောင်းများဘေးကင်းလုံခြုံရေးအတွက်2024ခုနှစ်အောက်တိုဘာလ9ရက်နေ့ကကော်တူးလင်အုပ်ချုပ်နယ်မြေအတွင်းရှိကျောင်းများ၏ဘေးကင်းလုံခြုံမှုဆိုင်ရာကြေညာစာတမ်းကိုထုတ်ပြန်ခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့စစ်ကောင်စီဟာစာတင်ကျောင်းတွေနဲ့ကျောင်းသားကျောင်းသူတွေအပါအဝင်အပြစ်မဲ့အယက်သားပြည်သူတွေကိုရွေချက်ရှိရှိဘုံကျဲတိုက်ခိုက်နေစေလို့အသိပေးပါတယ်။အနာဂတ်မျိုးဆက်သစ်လူငယ်တွေဟာလေကြောင်းရန်ဘုံဒဏ်လက်နက်ကြီးဒဏ်နဲ့ဆက်တနက်ဒဏ်တွေနဲ့ကင်းလွတ်မယ်ထင်တဲ့နေရာတွေမှာပညာသင်ကြားနေပေမဲ့လက်ရှိအချိန်ထိဘေးကင်းလုံခြုံမှုမရှိဘဲအကြောက်တရားနဲ့ပညာသင်ကြားနေရတာကိုဝမ်းနည်းဝဲတွေ့နေရတယ်လို့လဲ KNU ကဆိုထားပါတယ်။ဒါကြောင့်ကော်တူးလေအုပ်ချုပ်နယ်မြေအတွင်းမှာရှိတဲ့ကျောင်းသားကျောင်းသူတွေအားလုံးရည်သွေးပြည့်မီတဲ့ပညာသင်ယူနိုင်ရေးနဲ့ဘေးကင်းသောသင်ကြားရေးပတ်ဝန်းကျင်ကိုဖန်တီးနိုင်ရေးဝိုင်းဝန်းကူညီပေးကြဖို့နိုင်ငံတကာအသိုက်အဝန်းနဲ့သက်ဆိုင်သူတွေအားလုံးကိုတောင်းဆိုကြောင်းကော်တူးလေအုပ်ချုပ်နယ်မြေအတွင်းရှိကျောင်းများဘေးကင်းမှုဆိုင်ရာကြေညာစာတမ်းမှာဖော်ပြထားပါတယ်ခင်ဗျာ။ယခုနောက်ဆုံးစီးရီးသတင်းနေဖြင့်ဇေယျဝတီမြို့ဘူတာယုံနဲ့တကြားဆက်မှာကင်းမုံဝင့်နေတဲ့စစ်ကောင်စီတပ်ဖွဲ့ကိုတိုက်ခိုက်မှုမှာစစ်သား၄ဦးသေဆုံးတဲ့သတင်းကိုတင်ပြပေးပါမယ်။ပဲခူးတိုင်းတောင်ဦးခရိုင်ဖြူမြို့နယ်အတွင်းကရန်ကုန်မန္တလေးလမ်းဟောင်းပေါ်မှာရှိတဲ့ဇေယျဝတီမြို့ကဘူတာယုံနဲ့ဇေယျဝတီမြို့အရှေ့ဘက်မှာရှိတဲ့တကြားဆက်တို့မှာကင်းမုံဝင့်နေတဲ့စစ်ကောင်စီတပ်ဖွဲ့ကို drone နဲ့ဘုံသီးချတိုက်ခိုက်ခဲ့ရမှာစစ်သား၄ဦးသေဆုံးပြီး၂ဦးဒဏ်ရာရသွားတယ်လို့ဖြူပါကဖကထုတ်ပြန်ပါတယ်။ဇွန်လ10ရက်နေ့ည9:45မိနစ်အချိန်မှာဖြူမြို့နယ်ပါကဖတိုက်ခိုက်ရေးအဖွဲ့ကစစ်ကောင်စီတပ်ဖွဲ့ကိုတိုက်ခိုက်ခဲ့တာနဲ့ပတ်သက်လို့ဒီနေ့ဇွန်လ12ရက်မှာထုတ်ပြန်လာတာဖြစ်ပါတယ်။ဇေယျဝတီမြို့တောင်ဘက်ကစစ်ကောင်စီတပ်ဆွဲထားသောစားကွန်းဂိတ်ကိုဖြူမြို့နယ်ပကဖ drone အဖွဲ့က drone နဲ့ဘုံသီးချတိုက်ခိုက်ခဲ့ရမှာစစ်သား၄ယောက်သေဆုံးပြီး၂ယောက်ဒဏ်ရာရသွားတယ်လို့မြေပြင်သတင်းပေးပို့မှုအရသိရတယ်လို့ဆိုပါတယ်။ဇေယျဝတီမြို့ပေါ်ကဘူတာယုံနဲ့တကြားဆက်တို့မှအထိုင်ချနေတဲ့စစ်ကောင်စီတပ်ဖွဲ့ဟာတသားသည့်စုဆောင်းတာပြည်သူလူထုထံကနေမတရားငွေကြေးတောင်းယူတာတွေပြုလုပ်နေသူတွေလို့လည်းအသိပေးထားပါတယ်။စစ်ကောင်စီဘက်တော်သားတွေအကြမ်းဖက်လုပ်ငန်းတွေလှုပ်ဆောင်နိုင်ဖို့နဲ့တသားသည့်စုဆောင်းရာမှာအသုံးပြုဖို့စစ်ကောင်စီတပ်ကနေအသွင်ပြောင်းထားတဲ့ဇေယျဝတီတကြားဆက်ယုံကဆက်ယုံမှုနဲ့ဒုဆက်ယုံမှုကအင်စီကားတွေကူညီပေးထားတယ်လို့လည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဇေယျဝတီမြို့ဘူတာယုံနဲ့တကြားဆက်ကစစ်ကောင်စီတပ်ဖွဲ့ကိုဖြူမြို့နယ်ပကဖတိုက်ခိုက်ရေးအဖွဲ့ကဝင်ရောက်ပစ်ခတ်ချိန်မှာ စစ်ကောင်စီတပ်ဖွဲ့ဝင်တွေထွက်ပြေးသွားတဲ့အတွက်သူတို့စီးနင်းလာတဲ့အိမ်စည်းကားနှစ်စီးကိုဖြူမြို့နယ်ပကဖအဖွဲ့ကတင်ဆက်ခဲ့တယ်လို့လည်းသိရပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့သတင်းတွေကိုတော့ Radio NUG သတင်းတောက်ကိုခန့်မှပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။ဗီဒီယို NUG မှဆက်လက်အတန်လွှင့်ပေးနေပါတယ်။စီရေးသတင်းကောင်းထုတ်ချက်ပြီးမှာတော့ပြည်တွင်းသတင်းများကိုຫນွေဦးမွန်ကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါ2025ခုနှစ်ဇွန်လ12ရက်နေ့ Radio NUG ညပိုင်းပြည်တွင်းသတင်းတွေကိုတင်ပြပေးသွားပါမယ်။ကျွန်မကတော့ຫນွေဦးမွန်ပါ။ပထမဆုံးတင်ပြပေးမယ့်သတင်းကတော့မြန်မာနိုင်ငံအနာဂတ်နဲ့သက်ဆိုင်တဲ့တွဲဆုံဆွေးနွေးမှုတိုင်းပြည်သူလူထုစံတာအကျိုးစီးပွားနဲ့ကိုက်ညီဖို့လိုတယ်လို့ကုလဆိုင်ရာမြန်မာတမကြီးပြောကြားတဲ့တဲ့အကြောင်းအရာဖြစ်ပါတယ်။ယူရောက်မြို့မှာရှိတဲ့ကုလသမဂ္ဂဌာနချုပ်မှဇွန်လ10ရက်ကကျင်းပတဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နဲ့ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကကိုယ်စားလှယ်တွေအလို့သဘောတင်ပြဆွေးနွေးတဲ့ထွေထွေညီလာခံမျက်နှာဆုံညီအစည်းအဝေးမှာမြန်မာတမကြီးကအခုလိုပြောကြားလိုက်တာပဲဖြစ်ပါတယ်။ဒီအစည်းအဝေးမှာကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်မစ္စတာဂျူလီဘစ်ရှော့ကတွဲဆုံဆွေးနွေးမှုလုပ်ဖို့လမ်းဖွင့်ပေးထားပေမဲ့ပုံမကျဲပြဲနဲ့သဘောတူညီမှုတွေလိုအပ်နေပြီးမြမရေးဖြည့်ရှင်ရမှာအပြည့်အခက်ရက်စဲရေးရဲ့အရေးပါမှုကြံဖတ်မှုလျှော့ချရေးပြည်သူများရဲ့လိုအပ်ချက်ကိုဗဟုပြုစဉ်းစားရေးနဲ့အလုံးပါဝင်တဲ့ရေရှည်တည်တံ့သောငြိမ်းချမ်းရေးတည်ဆောက်နိုင်မယ့်အကြောင်းပြောကြားခဲ့တယ်လို့သိရပါတယ်။ Federal Democracy ပြည်ထောင်စုအတွက်အခြေခံလုပ်ငန်းစဉ်တွေချမှတ်နေခြင်းမှာမြို့သားညီညွတ်ရေးကိုဦးတည်တဲ့ပြောင်းလဲဖန်တီးနိုင်တဲ့ပြည်လဲတမျှရေးလမ်းကြောင်းကိုဖော်ဆောင်နိုင်ဖို့မိမိတို့ Democratic အင်အားစုတွေနဲ့သက်ဆိုင်ရာတာဝန်ရှိသူတွေကြအတွင်ပိုင်းဆွေးနွေးမှုတွေစတင်နေပြီလို့လည်းဦးကျော်မိုးထွန်းကအသိပေးခဲ့ပါတယ်။မြန်မာပြည်သူတွေကလည်းစစ်တပ်အနေနဲ့မြန်မာနိုင်ငံကြီးကနေထွက်ခွာပြီးရပ်သားအစိုးရနှောက်အောင်မှာရှိနေဖို့ပြည်သူလူထုရဲ့အခြေခံလူ့အခွင့်အရေးခံစား권နဲ့အပြည့်အဝရရှိဖို့စံနှုန်းရှိနေတယ်လို့မြန်မာသံတမန်ကြီးကရှင်းပြခဲ့ပါတယ်။ဒါကြောင့်ကုလသမဂ္ဂအနေနဲ့ရပ်သားပြည်သူတွေကိုအကာအကွယ်ပေးဖို့ငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးကိုထိန်းသိမ်းဖို့တာဝန်ယူရမှာဖြစ်တဲ့အပြင်မြမရေးကိစ္စကိုဖြေရှင်းနိုင်ရေးအတွက်ကုလသမဂ္ဂရဲ့ပေမဖွဲ့စည်းတွေဖြစ်တဲ့ထွေထွေညီလာခံလုံခြုံရေးကောင်စီ၊လူ့ခွင့်ရေးကောင်စီနဲ့ ILO ကဲ့သို့အထူးအေဂျင်စီတွေနဲ့ WIWM တို့အနေနဲ့လည်းလုံပိုင်ခွင့်အာဏာတွေကိုတိကျပြတ်သားစွာလုံဆောင်သင့်တယ်လို့တိုက်တွန်းခဲ့ပါတယ်ရှင်။ဆက်လက်တင်ပြပေးမယ့်သတင်းတစ်ပုဒ်ကတော့ဆင်ဝါဆောင်ရှားမှုလုံလောက်စွာမရတာကြောင့်တရားရီအကျဉ်းထောင်ကနိုင်ငံအကျဉ်းသားတဦးကြဆုံးတဲ့သတင်းဖြစ်ပါတယ်။စေဝါဆောင်ရှားမှုလုံလောက်စွာမရတာကြောင့်တရားရီအကျဉ်းထောင်ကနိုင်ငံအကျဉ်းသားတဦးထပ်မံကြဆုံးခဲ့ရတယ်လို့မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံအကျဉ်းသားများကွန်ရက် PPNM ကဒီကနေ့ဇွန်လ12ရက်မှာထုတ်ပြန်ပါတယ်။လဲကူမြို့နယ်မြို့မရဲစခန်းမှာပုံမှန်50စာမျက်စွဲနဲ့2021ခုနှစ်အောက်တိုဘာလကဖမ်းဆီးခံခဲ့ရပြီး2022ချမှတ်ခံခဲ့ရတဲ့ဦးကျော်စုခေါ်ဦးစောနှစ်ဟာတရားရီအကျဉ်းထောင်မှာစေဝါဆောင်ရှားမှုလုံလောက်စွာမရတဲ့အတွက်နှလုံးရောဂါ၊သွေးထူးရောဂါ၊ဝေဒနာတို့ကြောင့်ခုနှစ်မေလ23ရက်နေ့မှာကျဆုံးခဲ့ရတယ်လို့ဆိုပါတယ်။ခုလိုဆေးဝါးစောင့်ရှောက်မှုမလုံလောက်တာကြောင့်သေဆုံးခဲ့ရသူရေအတွက်ဟာခုနှစ်ဇွန်လ10ရက်နေ့အထိဆိုရင်10ဦးထိရှိလာခဲ့ပြီလို့ PPNM ရဲ့စောင့်ကြည့်လေ့လာစစ်ဆေးမှုတွေကသိရပါတယ်။မြန်မာနိုင်ငံကအချင်းအောင်တွေမှာဆေးဝါးစောင့်ရှောက်မှုလုံလောက်စွာမပေးတာကြောင့်နိုင်ငံအချင်းသားတွေပါဝင်အချင်းကြခံနေရသူတွေဟာရောဂါတွေဖြစ်နေပြီးဆေးဝါးကုသခွင့်ဆုံးရှုံးနေတာကြောင့်ရောဂါအခံရှိသူတွေပိုမိုဆိုးရွားစွာခံစားနေရတာသေးဆုံးတဲ့အခြေအနေမဟုတ်ပဲတက်ပေးရတာတွေရှိနေတယ်လို့မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံအကျဉ်းသားများကွန်ရက် PPNM ကထုတ်ပြန်ထားပါတယ်ရှင်။ဆက်လက်ပြီးကျွေးရထုတ်စစ်အတွက်မကွေးစီတို့ကမ်ပိန်းတွင်ပြည်သူများပူးပေါင်းပါဝင်ရန် CRPHOFP တိုက်တွန်းတဲ့သတင်းကိုတင်ပြပေးပါအောင်မယ်။ကျွေးရထုတ်စစ်အတွက်မကွေးစီတို့ကမ်ပိန်းမှာပြည်သူများပူးပေါင်းပါဝင်ရန် CRPHOFP ကတိုက်တွန်းထားပါတယ်။ကျွန်တော်တို့ OFP Fundraisers များနဲ့ကာကွယ်ဝန်ကြီးဌာန MOD နဲ့လာမယ့်စစ်စင်ရေးတွေအတွက်ကုန်ကြစရိတ်ကြိုတင်စီစဉ်တဲ့အပိုင်းတွေမှာပူပေါင်းဆောင်ရွက်မှုတွေရှိတတ်ပါတယ်။ OFP Fundraiser များစနစ်နဲ့လည်းဖြစ်လာနိုင်တဲ့အခြေအနေတွေမှာပါဝင်လာနိုင်တဲ့မြေပြင်ကတရင်တပ်ဖွဲ့တွေကိုတန်နိုင်သမျှအားဖြည့်ပေးနိုင်မဲ့ campaign တွေဖော်ဆောင်ပေးပါတယ်။ဒါကြောင့်လက်ရှိမှာမကွေးစီတို့ဆိုတဲ့ campaign လေးကိုတာဝန်ခံဆောင်ရွက်ပေးနေရပါ။ရွေးချက်ကတော့ MOD အောက်ကမကွေးတိုင်းအတွက်မှာရှိတဲ့တရင်တပ်ဖွဲ့တွေကိုကြီးကဘတ်စ်နဲ့အုပ်ထုပ်တွေတက်ဆင်ပေးဖို့ပါ။ campaign ရဲ့ email ချက်ကတော့American dollar 2,000ဖြစ်ပါတယ်။ညားတယ်လို့ထင်ရပေမဲ့ပြည်သူများရဲ့ပူပေါင်းပါဝင်မှုနဲ့ပြည်အောင်ဖြည့်ဆည်းပေးနိုင်မယ်လို့မျှော်လင့်တယ်လို့အလုံးကိုပူပေါင်းပါဝင်ပေးချဖို့တိုက်တွန်းလိုပါတယ်လို့ OFP Fundraising Program ရဲ့ Fundraisers တဦးက Video Energy ကိုပြောပါတယ်။မြန်မာပြည်လေပိုင်းမကွေးတိုင်းဒေသကြီးဟာ ချင်းစကိုင်းပဲခူးရခိုင်ပြည်နယ်များနဲ့ထိစပ်လျက်ရှိပြီးစီးရီးရရေးပါတဲ့ဒေသဖြစ်ကစစ်ကောင်စီရဲ့လက်နက်ဆက်ရုံများကစီးရီးရရေးပါတယ်လို့ဝေဆက်ကူထောက်ရဝါစီကဲ့သို့စီးပွားရေးကိုကြားကန်ပေးနေတဲ့ဆက်ရုံများစီချက်ရဌာနများရှိရာဒေသလည်းဖြစ်ပါတယ်။တနိုင်ငံလုံးအတိုင်းအတာဖြင့်ရေချိန်မြင့်တက်လာပြီဖြစ်သောတော်လိုင်းရွေတွေမကွေးတိုင်းတွင်းမှမဟာဗျူဟာမြောက်စစ်စီရင်များအတွက်ဒီကနေ့အုပ်ထုတ်များမှာပြည်သူ့ကာကွယ်တပ်သား PDF များအတွက်အခြေခံကြသောလိုအပ်ချက်တစ်ခုဖြစ်ပြီးနာဂတ်ခံလိုက်လူသားရင်းမြစ်များကိုကာကွယ်ပေးနိုင်သောထောက်ပံ့ကူညီမှုလည်းဖြစ်ပါတယ်လို့ခမင်းစီစဉ်သူ GRBHOFB Fundraiser တဦးမှထပ်မံပြောပါတယ်ရှင်။ရေတော်မြို့နယ်တွင်ရှိကျေးရွာပြည်သူ့အုပ်ချုပ်ရေးအဖွဲ့များပြန်လည်စီစစ်ခါတစိမ့်တုံးပေးအပ်ခဲ့တဲ့တဲ့ရင်ကိုဆက်လက်တင်ပြပေးပါမယ်။စကိုင်းတိုင်းမူရွာခရိုင်ရေတော်မြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့တာဝန်ရှိသူများသည့်ဇွန်လ10ရက်ကမြို့နယ်အတွင်းမှရှိတဲ့ကျေးရွာပြည်သူ့အုပ်ချုပ်ရေးအဖွဲ့အားပြန်လည်စီစစ်ခါဒစိမ့်တုံးပေးအပ်ခဲ့ပါတယ်။အိမ်နောက်ကျေးရွာအတွင်းရှိပြည်သူများနဲ့တွေ့ဆုံကဂျမ်းမစယုတ်စု၏လေကြောင်းတိုက်ခတ်မှုများကြောင့်ပြည်သူထိခိုက်ဒေဆုံးမှုများညှော့နှဲစေရန်အတွက်အိမ်တိုင်းပုံခိုခြင်းတူရန်အတွက်လမ်းညွှန်မှုပြုခဲ့တယ်လို့ဆိုပါတယ်ရှင်။နိုင်ငံခြားငွေ10မျိုးကိုရှစ်ကနန်သုံးပြီး SDB မှလဲလှယ်ဖို့ဖိတ်ခေါ်တဲ့သတင်းကိုလည်းတင်ပြပေးပါမယ်။စုံလင်တဲ့ငွေကြေး10မျိုးကိုခလုတ်တစ်ချက်နဲ့လှက်လှက်လုံးုံစွာလဲလှယ်နိုင်တဲ့ SDB app ထဲမှာနှစ်သက်ရာမူလငွေကြေး1မျိုးကိုရှစ်ကနန်သုံးပြုပြီးခြားငွေကြေး1မျိုးတို့လဲလှယ်ရယူ၍မေစုရဲ့နှစ်80ပြည့် campaign မှာပါဝင်ကြဖို့တိုက်တွန်းပါတယ်လို့ SDB ဘဏ်မှဖိတ်ခေါ်ထားပါတယ်။စုံလ9ရက်နေ့မှ19ရက်နေ့အထိသာ campaign ပြုလုပ်တာဖြစ်တာကြောင့်8 USD တို့မဟုတ် 8,000 ဘူလန်ဂျာပန်ပိုင်ဆိုင်နိုင်တဲ့အခွင့်အရေးကိုရယူပြီးမိခွန်ချစ်တဲ့ပြည်သူအင်အားစုကိုဂုဏ်ယူစွာပြသပါဝင်ပေးကြဖို့ဆိုထားပါတယ်။ Campaign Facebook Post အား SDB Cross Su 80ဖြင့် Publish Share ပေးသူဂျာပန်တရာဦးအတွက်လည်းမစ်စုမွေးနေ့အမတ်တရား NHK Cup 2000ကျပ်တန်လက်ဆောင်ရဦးမှာဖြစ်ပါတယ်ရှင်။ခုနောက်ဆုံးတင်ပြမယ့်သတင်းကတော့ Australia နိုင်ငံရဲ့မြို့သုံးမြို့ဖြစ်တဲ့ Sydney, Melbourne နဲ့Adelaide မြို့တို့မှာ What Happened to the Wolf ရုပ်ရှင်ကိုပြသမဲ့တင်ပြမယ်ဖြစ်ပါတယ်။ Australia နိုင်ငံရဲ့မြို့သုံးမြို့ဖြစ်တဲ့ Sydney, Melbourne နဲ့ Adelaide မြို့တို့မှာ What Happened to the Wolf ရုပ်ရှင်ကိုပြသသွားဖို့ရှိပြီးလက်မှတ်တွေကိုဝယ်ယူလို့ရနေပါပြီလို့ဆိုပါတယ်။ Writer Naji ကိုယ်တိုင်စံညွှန်းရေးသားပြီးရိုက်ကူးထားတဲ့ What Happened to the Wolf ရုပ်ရှင်ထဲမှာဒီကတရုတ်ဆောင်များအဖြစ်အင်ဒွာကျော်စင်နဲ့ပိုင်ဖြိုးသူတို့ပါဝင်တရုတ်ဆောင်ထားကြပါတယ်။What Happened to the Wolf ရုပ်ရှင်ကို2020ခုနှစ်မှာစတင်ရိုက်ကူးခဲ့ပြီး2020နောက်ပိုင်းမှာရုပ်ရှင်စကားတစ်ခုလုံးချောသက်ထုတ်လုပ်ခဲ့ပါတယ်။ What Happened to the Wolf ရုပ်ရှင်ကားကြီးမှာ Odenwald International Film Festival မှာ Seymour Castle Award for Best Performance ဥ Delhi International Film Festival မှာ Best Narrative Feature ဥ Afnuva Film Festival မှာ Best Narrative Feature ဥတို့ကိုစုခုရရှိခဲ့ပါတယ်ရှင်။ခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတော့တာကီနဲ့ကိုခန့်တို့မှပေးပို့ထားတာဖြစ်ပါတယ်ရှင်။
မင်္ဂလာပါရှင်မနက်ဖြန်ဇွန်လ13ရက်နေ့အတွက်မိုးလေဝသခန့်မှန်းချက်တီကတော့ဘင်္ဂလားပင်လယ်အော်အခြေအနေမှာကပ်ပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်အော်တို့မှာတိမ်တင့်တင့်ကနေတိမ်ထူထပ်နိုင်ပြီးမုတ်တုံလေးဟာအားကောင်းရာကနေအားအလွန်ကောင်းနိုင်ပါတယ်ပင်လယ်ပြင်အခြေအနေကတော့မြန်မာကမ်းရိုးတန်းတစ်ချောင်းနဲ့ကမ်းလွန်ပင်လယ်ပြင်တို့မှာတစ်ခါတည်းရန်မိုးသက်လေပြင်းကြီးကြာရောက်နိုင်ပြီးလိုင်းကြီးနိုင်ပါတယ်မိုးသက်လေပြင်းကြဆင်းရေပြင်းမြေပြင်လေဟာအနောက်တောင်ဘက်ကနေတနအီကိုမိုင်30ကနေ35မိုင်ခန့်အထိတိုက်ခတ်နိုင်ပါတယ်မိုးချီနေကတော့နေပြည်တော်မန္တလေးတိုင်းရန်ကုန်တိုင်းအေရီတိုင်းမကွေးတိုင်းရှမ်းပြည်နယ်အရှေ့ပိုင်းနဲ့တောင်ပိုင်းပဲခူးတိုင်းတနင်္သာရီတိုင်းချင်းပြည်နယ်ရခိုင်ပြည်နယ်ကရင်ပြည်နယ်ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာအနှံ့ပြမိုးထချုံရွာနိုင်ပြီးအေရီတိုင်းကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာကွက်ပြီးမိုးကြီးနိုင်တယ်လို့စကိုင်းတိုင်းအောက်ပိုင်းနဲ့ကချင်ပြည်နယ်တို့မှာနေရာစိတ်စိတ်မိုးထချုံရွာနိုင်ပြီးစကိုင်းတိုင်းအထက်ပိုင်းမှာတော့နေရာကွက်ကြားမိုးထချုံရွာနိုင်ပါတယ်ရှင်
ဗီဒီယို NUG ကိုနားဆင်နေကြရတာဖြစ်ပါတယ်ခင်ဗျာယခုတခါတင်ဆက်ပေးမယ့်မြို့သမီးကဏ္ဍအစီအစဉ်မှာတော်လန်ရေးဤအောင်မြင်ခြင်းအလှကပါအပိုင်း146ကိုဖလော်ဒါဟမ်မတင်ဆက်ပေးထားပါတယ်ခင်ဗျာ
အားလုံးပဲမင်္ဂလာပါအခုတစ်ပတ်မြို့သမီးကဏ္ဍမှာဒီနေ့အချိန်စက္ကဆရဲ့လက်အောက်ခံကျောင်းနေစဖွင့်နေပါဘူးဒါနဲ့ထက်တူစစ်မှုထမ်းအတွက်ရရလူထုအစည်းဝေးတဲ့လေရင်တန်ပုံတန်မရှိတဲ့ဒေတာဆိုပေမဲ့ဤသူပေါ်တမျိုးမဟုတ်တမျိုးကျဲနေတဲ့အမိန့်တန်းကတော့အပြစ်မရက်ပါဘူးရွေးကောက်ကွဲနဲ့မားအလားဆိုတာဤသူအတွက်နောက်ဆက်တွဲလာမဲ့တထောင်အားအမိန့်တန်ပါမြို့နဲ့ဤဝင်းကျင်ဒေတာရက်ရွာလူထုအတွက်မားအလားရဲ့ရွေးကောက်ပွဲဆိုတာဘလို့တုံ့ပြန်မလဲလူထုစကားတန်ကိုတော့ကျမနားဆင်နေမိတယ်လူထုကတော့စောင်းနေရေးအစဉ်ပြေးဖို့စီးပွားရေးမပြေးခိုးလောက်ပဲခေါင်းနဲ့ရှိကြဟန်ပါပဲ ဂျေယာလူတို့ကတော့စိတ်ဝင်စားမှုမရှိသလိုစစ်တပ်ထောက်ခံသတင်းဌာနတွေကိုလည်းနားထောင်ကြတဲ့မိသားစုဆိုတာလည်းမရှိသလောက်ပါပဲ။သတင်းဆိုတာပြည်သူအတွက်လှုပ်ဆော်မှုတစ်ခုဖြစ်သလိုလောကကောင်းကျိုးအများအကျိုးအတွက်ဆိုရင်တော့လူတို့ကစိတ်ဝင်စားကြမှာပါ။ကျမတနည်းကနိုင်ငံရေးသတင်းသုံးသပ်သူတယောက်ပြောတာလေးကိုတော့သဘောကျမိပါတယ်။လူတယောက်ရဲ့ထောက်ပြမှုမှာပြည်သူတွေငန့်နေကြပြီဆိုတာပဲ။ဒီအတွက်ဒီနေရာမှာလာပြောလို့မဖြစ်ပါဘူး။မအားလာနဲ့တထေးခရိုနီတွေကိုသွားပြောဆိုတာမျိုးပြောပါတယ်။တကယ်အမှန်မှာလူထုကတော်လန်ရေးနဲ့မအားလာအာနာသိန်းနာကိုတွဲမြင်နေလို့မဖြစ်ပါဘူး။မြန်မာနိုင်ငံခြားရှုံးမှုနဲ့စီးရင်ပွဲတင်မှုမှာလက်ရှိပြည်ခန့်အစိုးရအမိခန့်စစ်တပ်ပါပဲ။အနာသိမ့်ထားတဲ့အစိုးရကိုပြည်သူကမလိုလားသည့်အတွက်လူထုဆန္ဒကိုထုတ်ပယ်ခဲ့ကြတာပါပြည်သူဆိုတာမိမိထမင်းမိမိစားပြီးအနာရှင်ကိုတော်လှန်ခဲ့ကြတာပါတော်လှန်ရေးမှာပါဝင်သူများကပြည်သူဗန္နာကိုအလွဲသုံးစားမလုပ်သလိုပြည်သူကိုကြိုးနဲ့ပတ်သက်လို့ဘာတစ်ခုမှဆုပ်ပြပိုင်ခွင့်ရပိုင်ခွင့်တွေရမထားပါဘူးအစိုးရလိုလက်ဝဲယူထားသူရဲ့လက်ထဲမှာသာပြည်သူဘဝပြည်သူအသက်တွေရှင်သန်နေကြရတာပါမတရားမှုတွေပြည်သူတွေခုခံနေတော်လန်ကြတယ်ဆိုတာအာဏာသိမ်းစစ်ကောင်စီနဲ့အစနစ်ကိုပါတစ်ချိန်ချင်းမှာလွတ်လပ်ပြီးတရားမျှတနေမယ်အာဏာရှင်စနစ်ပြတ်သုံးသွားမယ်ဆိုရင်တော့မြန်မာပြည်ရဲ့ဥပဒေစိုးမိုးမှုနဲ့စနစ်ကောင်တစ်ခုကိုဥတည်နိုင်မှာပါကောင်းမွန်သောပြုပြင်ပြောင်းလဲမှုတွေလည်းလုပ်နိုင်လာကြမယ်ခစ်စနစ်ကောင်းပါလျက်မတရားမှုတွေဖြစ်လာပြီးဆိုရင်တော့ပြည်သူအချင်းချင်းနိုင်ကျင့်စိုးမိုးချေလဲမှုများရှိလာလို့ပါပဲတရားခဏ်ကလည်းမိမိတို့ကိုယ်တိုင်ပါဝင်ပတ်သက်နေလို့ဖြစ်ပါလိမ့်မယ်တိုင်းပြည်ရဲ့အနာဂတ်ဆိုတာပြည်သူရဲ့အနာဂတ်နဲ့ညီမျှပါတယ်တိုင်းပြည်ကြရှုံးရင်ပြည်သူလည်းကြရှုံးမယ်မိမိအဝန်းဝိုင်းလေးမှာပဲအကောင်းဆုံးဆိုတာတွေရှိနေတာမဟုတ်ပါဘူးတိုင်းပြည်မငြိမ်မသက်မှုဆိုတာနေရာတိုင်းမှာရိုက်ခတ်မှုတွေရှိလာတတ်ပါလေခံယူချက်ဥတီချက်ကိုတဘိုးစာပဲကြည်နေကြသူတွေအတွက်တော့အနေချင်းအမြင်ချင်းဘောင်ချင်းချင်းမှနေနေကြရမှာပါဒါနဲ့စန့်ကျင်ဘက်နယ်ပယ်မှာတော့အတွေ့ကျဲကျဲနဲ့အသိပညာဗဟုသုတကြီးသူတွေကယနေ့ခေတ်စနစ်စိုးကြီးကနေလွတ်မြောက်ဖို့ကြိုးစားလာကြတယ်အရွေးတစ်ခုမှစန့်ကျင်ဘက်ဆိုတာတော့ရှိနေသမျှမှုအခက်ခဲကတော့ရှိနေမှာပါခက်ခဲလို့ပြောရရင်နှစ်90ကြာခရီးကြီးကိုရှောက်လန်းနေတဲ့အင်အားကြီးတိုင်းရင်းသားများကလည်းအာနာရှင်ကိုတွန်းလိုက်နိုင်ဖို့အောင်လန်းလွှင့်နိုင်ဖို့စစ်မျက်နှာဖွင့်ကြတယ်ထို့ထုံညာဒေသရဲ့ဒေါ်လန်ခီးကလည်းအတွေ့အကြုံကိုထပ်တူပြုလို့ဒီခရီးမှာအသက်ကိုလည်းရှင်ဘဝတွေကိုလည်းရင်းကြတယ်ငါတို့အတွက်စစ်တပ်ဆိုတာတကယ့်အကျံဖက်ဖက်စစ်ဆိုတာမျက်ဝါးထင်ထင်မြင်တွေ့လာကြတာပါပဲ9နှစ်ဝန်းကျင်စစ်ခရီးနဲ့ဆဲချီစစ်ခရီးရဲ့အတွေ့အကြုံကတော့မတူပါဘူးလည်းနဲ့ဆက်ကိုင်းမိမတရားသူကိုတွန်းလှန်ရတဲ့ပွဲမှာအသက်ကိုရင်းရတာဖြစ်တာကြောင့်အရင်ကတော့ကြည်ကြပါလေထူးသဖြင့်မြေပြန်ဝင်းမြင်းဆိုတဲ့အတိုင်းပြန်ကျဲနေတဲ့ဒေါ်လန်ရဲ့အင်အားစုတွေဟာအခက်ခဲမျိုးစုံအောင်မှဘဝတွေကိုရင်းခဲ့ကြတယ်ကြောင်စေးယုံဘာသာရေးအဆောက်အုံတွေကိုဘုံကျဲခံရတယ်လို့အညာရဲ့ရွာစင်တော်များများကိုလည်းမီးရှို့ခံရတယ်အခုဆိုရင်အချို့နယ်ပယ်ဒေသတွေမှာကျောင်းနေအရွယ်ကလေးတွေကျောင်းပွင့်ရာသီရောက်ပေမဲ့ကျောင်းပွင့်ဖို့ရနာထားရတာတွေရှိနေပါပြီဝိညာဉ်တန်နဲ့ဘုံတန်ဆိုတာအချို့ရက်ရွာပြည်သူလူထုအတွက်အကြောက်တရားပါဒါကိုရက်ရက်ဆက်ဆက်ပြည်သူကိုပြစ်ခွင်းပြစ်မှတ်ဖြစ်ရည်ရွယ်ချက်ရှိရှိဖော်ဆောင်နေတာစက္ကဆရဲ့လုပ်ငန်းစဉ်တွေပါပဲပြည်သူဘက်ကနေယနေ့ချိန်မှာမိမိတို့သားသမီးများရဲ့ပညာရေးတင်မဟုတ်ပါဘူးရွယ်ရောက်လူငယ်များကိုပါစစ်တပ်ကမတရားဖမ်းဆီးခေါ်ဆောင်နေသည့်အနေအထားများကိုပါရင်ဆိုင်နေရတာပါယနေ့ချိန်လူငယ်များဘဝမနှင်မွန်းရအောင်မိမိကိုယ်ကိုကာကွယ်စောင့်ရှောက်ရမှာပါကျောင်းနေရွယ်ကလေးများကိုလည်းယနေ့ချိန်မိဘများမှပညာရေးနဲ့အကျင့်စာရိတ္တပိုင်းကိုမိမိတို့ကိုယ်တိုင်ပြုစုပြောထောင်ပေးခြင်းဖြင့်စစ်ကောင်စီရဲ့အန္တရာယ်မျိုးစုံကိုကာကွယ်ပြီးဖြစ်ပါလိမ့်မယ်။တော်လိုင်းကြီးကလည်းပြည်သူအားနဲ့ခီးဆက်နေသလိုစစ်ကောင်စီကလည်းငွေအားလက်နက်အားနဲ့ပြည်သူကိုနိုင်ကျင့်နေစေပါပဲ။ဒီလိုချိန်မှာပြည်သူတွေအတွက်စီလုံးချင်းဆိုသည့်လက်နက်ကသာကျမတို့ရဲ့ဒေါ်လန်ရဲ့အောင်မြင်မှုအလှကွာကိုတိဆောက်နိုင်မှာဖြစ်သည်ဆိုတာကိုထောက်ပြရင်းအခုတပတ်မျိုးသမီးကန္နာလေးကိုပြည်သူတွေအသည့်သတိရှိကြဖို့မျှဝေပေးလိုက်ရပါတယ်။အားလုံးကိုကျေးဇူးတင်ပါတယ်။
ရေဒီယို NUG သောတာရှင်များခင်ဗျာဒီကနေ့ညပိုင်းရဲ့နောက်ဆုံးအစီအစဉ်ဖြစ်တဲ့တိုင်းရင်းသားဘာသာစကားထုတ်လွှင့်မှုအစီအစဉ်မှာတပတ်အတွင်းသတင်းများကိုကရင်နီ၊ကယားဘာသာနဲ့ခူးရယ်မှတင်ဆက်ပေးထားပါတယ်ခင်ဗျာ
အ ဘဝမှုဖက်စီလောပရိတမှုပဲစင်ခွန်ရရှုခဲရေဒီယိုအန်ယူဂျီတန်ယူကိုရီကြရင်နဟိဆုသေးလို့ပဲစီနာကရလီငို့နပါကာမခူရင်လို့ပဲခလူရရီကြရင်နမှာအလိမေပရောဂျက်မဲထေလူပိုနီဒူမူတဲ့ PDF နီကုတကုရင်နအပါထန်နီဒူဆူနာခါလေတမတေပြာနာဂလီဖူဆက်အဖရင်ညီရှေငင်းအဒိတာနီဒူဘတ်တဆိတ်တတရီရင်နဟိဆုသေးလို့ပဲစီပါအလိမေပရောဂျက်မဲ့ထေလီပိုနီဒူမူပြေ PDF ညီကတကူရင်နအဘာချာနီဒူဆနာတမတတရားမောင်းရင်နဂလီဖုဆဲအဖရင်ကြီးရှေငင်းအလီတီတာနီဒူဘတ်တဆိတ်တရီရင်နမှာအမေနီဒူဘေဂျွန်လက်မြူငေခါလီဖုနဟိနမှာစင်ငင်းနီဒူဘေတတရီကူရင်နမှာအဟာတဒါယီဒညာနီဒူဖက်ခူဟာစီအတရချာနီဒူလခီမီချူဘဲလဲစီအဆာဗီနီဒူလခီမီချူတေရူဆာဗီစီအလီလာချူနီကြဒီကခုကဒုကလီပူစီနာအလီတီလီယာနီကြဒီဆက်ကလီပူစီအငင်းဒါယီဒညာနီဒူစီနာအဒီတာပူနီဒူရှီယူစီနာအမီနီကြဒူဖူနာဟိနာမာစင်ငင်းနီတင်နူတုတိုဟျာထျာထူနီဒူတဲဆူကလီပူဆဲစီအငင်းအဒီတာနီဒူဘတ်တဇိစီအဘေစနာအတူဘူဒေစီနာရောအထျာဟိဘေတာနီဒူစီနာအမီနီကြဒူဖူနာဟိနာမာစင်ငင်းနီတူအလီမေထေလူမေပလော့ချူပူနီဒူမိုဘီယ PDF ညူကတကူယီနာမာအမေလူနီတဘေအနာနီဝိနီရှိနိုင်ညနာဂျွန်လန်ညူညေဖုန်ထအဘာချာနီတဆနာအရှိခဲရင်နာမတခြားတဲ့ပါစီနုအဲ့တကီရှာပါနီတထတပိချာစီနာမအနီအနီတဖုန်ဟိနာမစင်ငင်းနီတအလေးရှာပါကခေရှင်နီတကလေးများစီပရိုပြချက်တခြားတဲ့ပါရင်နာမပေးတရင်တရိနာညူရင်နာရောအဒီလီယာနီကတူဆက်ဖက်ခူဟာရင်နာမအိုနီတနီရှိနာဆူဖရတူတိုအလာကျူနီကြတဲ့ကခုကဒုကလီဖူးရင်နာမအူနီဒီရှိနေငေဖဲဖူနာဟိနာမစင်ငီနီဒီနာတရီတဲ့ကြရင်နာပဲလက်ကင်းနီချီစီကလီအလေးပတ်ရီနီဒီတီကေရီအငေကော်မတီရင်နာမခူချော့အိုပါနီတီအပလော့မူညူခဲရင်နအမေပလော့ချီနီဒီအရီကြရင်နဟေဆူသေးလူပဲစီပါဘေဂျွန်လန်ညူငေအရှိခဲကူရင်နKNA Applomu Alepatri Niti Chike Reanyo Komati Ame Plotini Kyadu Phuno Ade Thelini Kyadina Tara Phuno Hinama Singin Nidu Lakhimi Tu Phusi Gutlo Du Uswe A Aphu Khomba Han Than Yin Naro Apatri Niti Chike Reanyo Komati Khucho Aphini Di Tatya Khu Phuno Hinama KNA Yin Naro Ade Thelini Kyadi Yin Na Be Lepatri Niti KNA Chike Reanyo Komati Khucho Yin Nama Khomba Han Than Ni Phle Ta Phle Khucho Yin Nama ခွန်ဆောင်သူခုတရားရင်နာမှာခွန်မျိုးဦးကော်မတီအပလော့မှုဖူးစီရင်နာမှာခွန်ရဲခေါင်ခွန်ငယ်ရွှေနဲ့ခွန်သူရကျော်ဆန်လာခွန်မောင်ညိုစီဖွနယ်ဟိနာမှာစင်ငင်းနေတယ်ခွန်ဗဟန်ထန်ရင်နာမှာထရလူမီစီတပ်ပလော့ဂျူနီတီအငေခွီအန်ယူဂျီအပယ်စနာဖရလူမီအခွာရဖက်ချခုမဘိုးရင်နအဖြစ်တော်နီဒီငေဖရက်တဖရက်ဖက်ချခုတူဖွနယ်ထဘေမတ်စလန်ညူငီရင်နအခုနီကြတူဘေတမေဖွနယ်ဟိနာမှာစင်ငင်းနေတယ်KNE Applomo mu Aliti Teluni di TK re tematitya yina ma Lakimichi phu si yin tatu tatu Alimi chimi chuni di si yina ma Shapaka khisani di phu nu hina ma dilu thini di yina bre Lakimichi phu si TK re tematitya yina ma KNE taku tu nu Amiti be to manaro Uni di be TK ku TK lo be be Uni di de ma KC be be Petya khwe no to manaro ရရှိပါကကရှင်နီဒီကလီမန့်စီပရိုပြချက်အငင်းမတေအပလော့မှုတိပေပေပူပါမေပလော့ချူဆပါဖလိုနီဒီဖုနာပါဒီတီလီနီဒီဖွေဟိနမစင်ငင်းနီဒီနာတရီတေကြရင်နာပရဲဖက်ခိုဗီမွေယင်းကလီမန့်အပလော့မှုစီအခဲနီဒီရှင်အပလော့ဒူဖွေနာရောအပေနီဒီပချက်ဖူအနာဝနီဒီရှင်နာဒါနာဆုလေဟုဖုတဖဲအစကန်နီဒီအရိကြရင်နဟစ်ဆုထေလူပဲစီပါရာလီကေနာဖိတ်ကေမူကေကူအိုဖဲခဝီမူရင်ကလီမန်အပလော့မူစီအလာရှာခဲနီဒီရှင်နာအပလော့ဒူစီဖွနာထအနောင်နီဒီရှင်နာဒါနာဆုလေဟုပုတဖရေနဆာနီကတူဖွနာဟေနမဖဲခဝီမူလေပေါ်ရှာနီဒီတီကေဖူအငီအပလော့မူရင်လာရောဒီလူထင်းနီဒီရင်လာပဲကိုညာဟိဆိုသေးလို့ပဲစီရေဒီယိုအန်ယူဂျီတနွေကူရီကြမှာထင်းနီကြသည်ပေဟောနီဒါနီဒူပွားမူဖက်စီလောပရီအိုမူရာဒွေတဆိုင်နီလောဒူပွနာတဖရေပါနီဒေဘွီတတရေ
ဒီကနေ့ကတော့ဒီညနေပဲ Radio NUG ရဲ့အစီအစဉ်လေးကိုခေတ္တရန်နာလိုက်ပါမယ်ရှင်။မြန်မာစံတော်ချိန်မနေ့၈နာရီခွဲနဲ့ည၈နာရီခွဲအချိန်မှာပြန်လည်ဆိုထေချပါလို့ရှင်။ Radio NUG ကိုမနေ့ပိုင်း၈နာရီခွဲမှာလိုင်းတူ60မီတာ 19.7 MHz နဲ့ညပိုင်း၈နာရီခွဲမှာလိုင်းတူ95မီတာ 17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါ ီရှင်မြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှဖျားစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG ရဲ့ဖွင့်သူဖွေသားများကဆုတောင်းလိုက်ရပါတယ် San Francisco Bay Area အခြေဆိုင်မြန်မာမိသားစုများနိုင်ငံတကာကစိတ်နှာရှင်များလို့အားပေးကြတဲ့ Radio NUG ဖြစ်ပါတယ်ရှင်အရေးတော်ပုံအောင်ရပါ